။အင်ဂျွေးကိုပေးနေတဲ့စီရဲအကူတွေရပ်ဖို့ဂျာမနီနိုင်ငံပေါ်နီကာရာဂွန်နိုင်ငံကတရားစွဲဆိုချက်ကိုပြည်ပြည်ဆိုင်ရာတရားရုံး ICJ ကပယ်ချလိုက်ပါတယ်။တရားရုံးကအဲ့ဒီလိုအမိန့်ချမှပေးဖို့ဥပဒေကြောင်းအရမခိုင်လုံဘူးလို့ ICJ တရားသူကြီးတွေကအင်္ဂါနေ့ကဆုတ်ဖြတ်လိုက်ကြတာပါ။ဂါဇာပဋိပက္ခမှာအစ္စရေးကိုစီရဲအကူအညီပေးခြင်းအဖြစ်လူမျိုးသုံးတပ်ဖြတ်မှုမှာဂျာမနီဟာကြမ်းရပါဖြစ်မဖြစ်ကိုတရားရုံးကကြားနာခဲ့တာဖြစ်ပါတယ်။အစ္စရေးကိုလက်နက်တွေပို့ပေးခြင်းအဖြစ်ဂျာမနီဟာ1948ခုနှစ်လူမျိုးသုံးတပ်ဖြတ်မှုကာကွယ်ရေးအပြည့်ပြည့်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရောက်တဲ့ဆိုပြီးနီကာရာဂွန်နိုင်ငံကဂျာမနီကိုတရားစွဲဆိုခဲ့တာပါ။ဂါဇာမှာအစ္စရေးဟာလူမျိုးသုံးတပ်ဖြတ်မှုကျူးလွန်တဲ့လက္ခဏာတွေတွေ့နေရတယ်ဆိုတဲ့ ICJ ရဲ့တွေးရှိမှုအပေါ်မှာအခြေတည်ပြီးအခုလိုတရားစွဲခဲ့တာဖြစ်ပါလေ။ဂါဇာကဟားမတ်စ်ကိုတိုက်ခတ်ရမှာစစ်ရာဇဝမှုကျူးလွန်နေဆိုပြီးအစ္စရေးတာဝန်ရှိသူတွေကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်တရားရုံး ICC ကသာတကယ်လို့ဖမ်းဝရထုတ်မယ်ဆိုရင်ဒါဟာသမိုင်းနဲ့ချီတိုက်ခါကြတဲ့လောက်ဖြစ်တယ်လို့ဒီချိန်မှာပဲအစ္စရေးဝန်ကြီးချုပ်နေတဲ့ရာဟုကအင်္ဂါနေ့ကပြောလိုက်ပါတယ်။ဂါဇာစစ်ပွဲနဲ့ပတ်သက်လို့ ICC ကအစ္စရေးနဲ့ဟားမတ်စ်အဖွဲ့တို့ကိုစုံစမ်းစစ်ဆေးနေတာပါ။